မြန်မာဆိုရတဲ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့ပို့ပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးမျိုးရချင်တယ်ဆိုရင်နှွေးထွေးပြူငါတဲ့စကလုံးတွေထက်အပြောင်းလဲအတွက်လက်တွေ့ကြတဲ့လုပ်ငန်းတွေဖော်ဆောင်ဖို့လိုအပ်တယ်လို့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကပြောပါတယ်။ပြောင်းလဲမှုတွေမလုပ်နိုင်သေးဘူးဆိုရင်တော့အာရပ်ကမ္ဘာမှာလိုလူထုရဲ့ဒေါ်လာအုံကျွမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းမစ္စတာမက်ကင်းကသတိပေးပါတယ်။ဒီကနေ့မြန်မာနိုင်ငံကပြန်ထွက်မခွာခင်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်မှာအခုလိုပြောသွားခဲ့တာပါ။ဒီအကြောင်းကိုတော့ထိုင်းနိုင်ငံကနေဒေါက်ခင်မျိုးသက်ကအပြည့်အစုံပြောပြမှာပါရှင်
။မြန်မာနိုင်ငံမှာအစိုးရအသက်တက်လာခဲ့ပြီးတဲ့နောက်ဘာအပြောင်းလဲတွေရှိလဲဆိုတာကိုလာရောက်ဆန်းစစ်တဲ့ American ထက်လွတ်တော်မှ John McCain ရဲ့မြန်မာနိုင်ငံခီးစဉ်ဟာဒီကနေ့တောက်ကြနေမှာပြီးဆုံးပြီဖြစ်ပါတယ်။မြန်မာအစိုးရဘက်က American နဲ့ပုံမကောင်းမွန်တဲ့ဆက်ဆံရေးရှိဖို့အတွက်လိုလားတာကိုပြက်ပြက်သားသားတွေ့ရတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. McCain ကပြောပါတယ်။မြန်မာအစိုးရအဖွဲ့ကMr. McCain နဲ့တွေ့ဆုံခဲ့တဲ့ဒုသမရဦးတင်အောင်မြင့်ဦးပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရရွှေမန်းနဲ့ပြည်တော်စုလွှတ်တော်အလှကျနာယကဦးခင်အောင်မြင့်တို့ဟာအရင်စစ်ဆေးရတက်ထက်မှာအယူအဆတင်းမာသူတွေအဖြစ်ထင်ရှားကြပါတယ်။ဒီမိုကရေစီရဲ့ပြောင်းလဲတွေအတွက်ဗဇက်ကပြောနေတာထက်လက်တွေ့ထင်ထင်ရှားရှားလှုပ်ပြဖို့ပြောဆိုခဲ့တယ်လို့ Mr. McCain ကပြောပါတယ
်။ Any improvement in relations will need to be built not on warm words but on concrete actions.
ဆက်ဆံမှုတွေတိုးတက်ကောင်းမွန်လာဖို့ဆိုရင်တော့နှွေးထွေးပြူငှားတဲ့စကလုံးတွေနဲ့တည်းမဟုတ်ပဲနဲ့လက်တွေ့လို့ရတွေပြဖို့လိုပါလိမ့်မယ်။ကျွန်တော်နဲ့ဒီအမေရိကန်လွှတ်တော်အပါအဝင်အမေရိကန်ခေါင်းဆောင်မိုင်းဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီအပြောင်းအလဲတွေဖြစ်ဖို့အစိုးရအသစ်အနေနဲ့တကယ်ပဲပိုင်းဖြတ်ထားမှုရှိမရှိဆိုတာကိုစမ်းစစ်မှာဖြစ်ပါတယ်
။ဒီထဲမှာမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူနိုင်ငံရေးအကျဉ်းသားတွေကိုချင်းချက်မရှိပြန်ပြီးလွှတ်ပေးတာဟာထင်ရှားတဲ့အရေးကြီးဆုံးလောက်ရလို့ဆိုပါတယ်။သူတို့ကိုကုလသမဂ္ဂလူခွင့်ကောင်စီကတောင်းဆိုထားတဲ့အတိုင်းပြန်လွှတ်ပေးဖို့ပါ
။ One critical step is the unconditional release of all prisoners of conscience.
အရေးကြီးတဲ့အစင်ကယုံကြည်ချက်ကြောင့်ကျဉ်းကျခံရသူအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ပါ။အများကလေးစားလက်ခံတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတွေလူခွင့်အဖွဲ့တွေရဲ့အဆိုအရတော့မြန်မာနိုင်ငံထဲမှာအခြေခံလူခွင့်ရပိုင်ခွင့်တွေကိုကျဉ်းသုံးခဲ့တာကြောင့်ထောင်ဒဏ်ချခံထားရတဲ့အမျိုးသားအမျိုးသမီးခမန်းကြီး2000ကျော်ရှိတယ်လို့သိရပါတယ်။သူတို့ကရာဇဝတ်မှုကျူးလွန်သူတွေရဲ့လို့တတ်မှတ်လို့မရပါဘူး
။ဒီနိုင်ငံရဲ့အကျဉ်းသားတွေဒါမှကမြန်မာနိုင်ငံအကျဉ်းတောင်တွေကအကျဉ်းသားတွေရဲ့နေထိုင်စားသောက်ရတဲ့အခြေအနေတွေတိုးတက်ကောင်းမွန်လာစေဖို့ ICRC နိုင်ငံတကာကြက်ချင်ကြီးအဖွဲ့လက်လှမ်းမီအောင်ခွင့်ပြုတင်တယ်လို့အစိုးရအဖွဲ့ကတောင်းဆိုခဲ့တာမို့မကြခင်မှာပဲ ICRC တွားရောက်နိုင်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့မကြခင်သွားဖို့စီစဉ်နေတဲ့နယ်စည်းရုံးရေးခီးစဉ်တွေဘယ်လောက်ရှိတယ်ဆိုတာကိုကြည့်ပြီးမြန်မာအစိုးရတဲ့ဖက်ကအပြောင်းလဲလုပ်ချင်တဲ့ဆန္ဒတကယ်ရှိမရှိကိုတိုင်းတားနိုင်တယ်လို့လည်းပြောပါတယ
် Is ensuring the safety and human rights of Aung San Suu Kyi especially as she seeks to travel around
ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးနဲ့ဒေါ်ဆန်းစုကြည်ကိုဒီလုံခြုံရေးနဲ့လူခွင့်ရပိုင်ခွင့်တွေပေးထားဖို့လိုပါလိမ့်မယ်အထူးသဖြင့်တော့သူ့အနေနဲ့ဒီဆန္ဒရှိတဲ့အတိုင်းမကြခင်တစ်ချိန်မှာတိုက်မိတဲ့လေပတ်တဲ့အခါမှာလွတ်လပ်ခွင့်တွေရှိဖို့လိုပါတယ်။သူ့နောက်ဆုံးအချိန်နိုင်ငံတွင်းမှာလွတ်လပ်လပ်နဲ့ခီးသွားနိုင်ဖို့ကြိုးပမ်းတဲ့အခါတုန်းကအကြမ်းဖက်မှုတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။အခုဒီတစ်ချိန်မှာအလားတူအခြေအနေမဖြစ်လောက်အောင်အစိုးရအသည့်အနေနဲ့ကဘလောက်လုံနိုင်မလဲအကာအကွယ်ပေးနိုင်မလဲဆိုတာဟာအပြောင်းလဲအတွက်သူတို့စိတ်ဆန္ဒဘလောက်ရှိသလဲဆိုတာအစိုးရပေါ်အကဲဆတ်မှုဖြစ်လာပါလိမ့်မယ်။ဒေါ်ဆန်းစုကြည်ကိုအကာအကွယ်ပေးတယ်ဆိုတာဒီတင်ရှားတဲ့နိုင်ငံသားတဦးကိုအထူးခွင့်ရပေးတယ်လို့မမြင်သင့်ပါဘူး။ဒါဟာဒီနိုင်ငံကနိုင်ငံသားအားလုံးအကျုံးဝင်တဲ့လူသားတဦးအနေနဲ့တိတ်ခါရှိရှိယက်တီနိုင်ဖို့အခြေခံလိုအပ်ချက်ဖြစ်တယ်လို့မြင်သင့်ပါလေ
။မြန်မာနိုင်ငံအမျိုးသားပြန်လည်တင့်မြတ်ရေးအတွက်ဒေါ်အောင်ဆန်းစုကြည်တိုင်းရင်းသားအဖွဲ့တွေ NLD အပါအဝင်နိုင်ငံရေးအဖွဲ့အစည်းအသီးသီးကပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းခဲ့တယ်လို့အခုလိုအပြောင်းလဲတွေအတွက်အချိန်ယူနေကြမလို့ပဲ။တကယ်ပြောင်းလဲခြင်းနဲ့ဆန္ဒရှိရင်အမြန်ဆုံးလှုပ်ဆောင်နိုင်တယ်လို့ဆိုပါတယ
် Because the winds of change are now blowing and they will not be confined to the Arab world. Governments that shine
ပြောင်းလဲတွေကအပြင်းထန်ဖြစ်ပေါ်နေပါပြီ။အာရပ်ကမ္ဘာမှာပဲဒါကရပ်တန့်နေမှာမဟုတ်ပါဘူး။ပြုပြင်ပြောင်းလဲမှုတွေကိုမလုပ်လို့တဲ့အစိုးရတွေအနေနဲ့ကတော့နောက်ပိုင်းမှာတော်လန်ပြောင်းလဲတဲ့အုံကြွမှုတွေကိုရင်ဆိုင်လာရမှာပါ
။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတွေအတွက်ကျန်းမာရေး၊ပညာရေးအပြင်ကောင်းမွန်တဲ့အုပ်ချုပ်ရေးတွေဖန်တီးပေးဖို့အစိုးရအသက်ပြောဆိုထားတဲ့အတိုင်းလက်တွေ့အကောင့်ထည့်ဖို့ပါပြောကြားခဲ့ပါတယ်